မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေကသူတို့နေရရင်ပြန်ရေးသူတို့အတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့တွေကတာဝန်ယူပေးဖို့အပါအဝင်နိုင်ငံရေးတောင်းဆိုမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေနေရပြန်ရေးတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့မြန်မာအဖွဲ့ခေါင်းဆောင်ကပြောပါတယ်။နေရပြန်သူတွေအဆင်ပြေစေဖို့နိုင်ငံသားစစ်စီရေးကတ်မှာလူမျိုးဘာသာထည့်သွင်းမှုကိုဖယ်ရှားပေးတာအပါအဝင်မြန်မာအစိုးရဘက်ကလက်ရောမှုတွေလုပ်ပေးကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာကဒုက္ခသည်စခန်းကိုတွားရောက်တွေ့ဆုံပြီးနေရစွန့်ခွာသူတွေနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်နေတဲ့ပြည်내လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်တာကိုတွားရောက်ရှင်းပြတာမှာဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်။သူတို့ဘက်ကပြောတာကတော့အရင်တန်းပဲပေါ့နော်။အရင်လူတွေနည်းနဲ့တွေ့ရတာပေါ့နော်။လူတက်ပြီးနေတယ်။အရင်တစ်ခေါက်ကတွေ့ရတဲ့လူတွေအခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးအခွင့်အရေးတွေကတောင်းလာတယ်။ကျွန်တော်လည်းရှင်းပြခဲ့ပါတော့သူတို့ကပြန်လာနေမှပြန်လာမှုဆိုရဟာလေအဲ့ဒါကိုရှင်းပြရတယ်။နောက်ပြီးရင်တချို့ကျွန်တော်တို့ကဖြေရှော့မှုလုပ်ထားပါလေလို့ရှင်းပြခဲ့တယ်လေ။နိုင်ငံတော်ဆိုတာကပြောဟိုကာကွယ်ဆောင်ရှော့ဖို့ဆိုတာတတိယအင်အားစုတွေကပဲလုပ်ပေးဖို့ပေါ့နော်။ပေးဖို့ဆိုတာဒါမျိုးတွေနိုင်ငံတော်ဆိုမှုတွေတရားရ။ဥပမာဟိုပုံမှန်ဆိုလို့ရှိရင်တို့ရဲ့လုံခြုံမှုတွေကိုဟိုပိုကောင်းအောင်လုပ်ပေးမှုဆိုရဟာလေလာမှာပေါ့တကယ်ဆိုတာလေ။ကဘာမှရှိတဲ့ဒီဖွဲ့ပြောဆိုနေတဲ့လေပန်းတွေလည်းဟာလေပဲလေ။အဲနောက်တောင်းဆိုတာကြတော့ဘာလို့ရှိလဲဆိုတော့ခုနကတော့ပြောဟိုဒီ citizenship ရမှနောက်တိုင်းသားဖြစ်အပြိမှတ်ပြုမှပြန်လာမယ်လို့ပါဆိုအဲ့ဒါလေးပေါ့နော
် NVC လို့ခေါ်တဲ့နိုင်ငံသားခံယူဖို့စစ်စစ်ခွင့်ကပ်ပြားဟာနိုင်ငံသားသားဖြစ်အောင်လုပ်လိုက်တဲ့ကပ်မဟုတ်ပဲဒီကပ်ပြားရှိသူတွေအနေနဲ့နိုင်ငံသားလျှောက်ခွင့်ရှိတယ်လို့နိုင်ငံသားလျှောက်တာမှလည်းအရင်လိုကြံ့ကြာမှုမရှိစေဘဲထုတ်ပေးနေတယ်လို့ဦးချမ်းအေးကပြောပါတယ်အရင်ကနိုင်ငံသားစစ်စစ်လက်ခံတာမှတစ်နှစ်တစ်ကြိမ်သာလှုပ်ဆောင်ခဲ့ရမှဒီ2019မှာဆိုရင်ခုနှစ်ကြိမ်တိတိစစ်စစ်လက်ခံမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်အရင်ထုတ်ပေးထားတဲ့သုံးခေါက်ချိုးကတ်တွေကင်သူတွေအနေနဲ့ NVC ကတ်ကိုထပ်မံလျှောက်ဆရာမလိုတော့တဲ့အကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်နိုင်ငံသားဖြစ်တိုက်သူတွေမြ мян ဆန်ဆန်နိုင်ငံသားဖြစ်ခွင့်ရနိုင်ဖို့ဖြည့်လျှော့မှုတွေလုပ်ပေးနေတယ်လို့လည်းဦးချမ်းအေးကပြောပါတယ
်ဟုတ်ကျွန်တော်တို့ရှင်းပြတာတော့မှတ်ပုံတွေထုတ်ပေးနေတယ်ရတဲ့ရတတ်တဲ့လူတွေပေါ့နော်ရတဲ့ရတဲ့လူတွေကို1980ဥပဒေအရထုတ်ပေးနေတယ်ဘွားရတာတကယ်တမ်းကမြန်မာပြည်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ကျွန်တော်တို့ငွေအပြုပြနိုင်ငံလားပြထုတ်ပေးရပါတော့။ဒါဘာသာရေးလူမျိုးမခွဲခြားပဲနဲ့ထုတ်ပေးနေတယ်။အဲထုတ်ပေးနေတာလည်းရှိတယ်။ရခိုင်ပြည်မှာပါလေ။တော့ဟိုကျန်တဲ့နေရာတွေမှာရှိတဲ့မွတ်စလင်တွေလည်းထုတ်ပေးနေတယ်။နောက်တစ်ခု NVC ကထပ်မှပါတယ်။ခုနကလူမျိုးနဲ့ပါပါဖြုတ်ပေးထားတယ်။ပြည်တွေလည်းမပုံစံရလည်းမပုံ။တော့ဘာသာလည်းမွတ်စလင်တို့ဘာလို့မပါဘူး။ဒီအောင်ချုပ်ပြထားတယ်နောက်ပြီးတော့ဟိုဒီမိုးစလင်းကမှအားလေဆက်စလင်းဥပဒေမှာတိုင်းရနာတစ်ခုပဲဆိုတာတတ်မှတ်ထားတယ်ခုနှစ်ကာလနဲ့ပတ်သက်ပြီးတော့ကာလတွေနဲ့ပတ်သက်ပြီးတော့ရှင်းပြရပါတော့
ဒုက္ခသည်တွေဘက်ကနိုင်ငံတကာမီဒီယာတွေကိုဖြေကြားရမှာတော့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာသူတို့ရဲ့တောင်းဆိုမှုတွေကိုလိုက်ရောပေးနိုင်ပွဲမရှိတာကြောင့်ပြန်လာရေးအလန့်ဝေးဖို့ရှိတယ်လို့ပြောဆိုနေတာတွေရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ဦးချမ်းကြီးကတော့အခုတွေ့ဆုံခဲ့တဲ့ဒုက္ခသည်အယောက်40ကျော်ဟာဒုက္ခသည်အားလုံးကိုကိုးစားပြုတယ်လို့သတ်မှတ်လို့မရနိုင်ဘူးလို့သူကပြောပါတယ်ဒါအပြင်ဒီနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုအတွင်ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းဦးချမ်းအေးကဆိုပါတယ
်ကျွန်တော်တို့အောင်မြင်မှုဆိုတာတော့ဘာပြောလဲဒီကြောင်မှာဒီတော့တော့ပြန်လာတဲ့လူတွေလည်းရှိတယ
်
10ယောက်20 30ဆိုပြန်လာလူက400ကျော်ပါပြီပြန်ကျင်တဲ့လူတွေရှိမှာပဲနောက်တစ်ခါကျတော့ဒါတွေရမှာဆိုတဲ့ဘယ်လိုမျိုးဟိုခံမမပြောဆိုနေတဲ့လူတွေကလည်းတော့တအုပ်စုရှိနေတာပဲလေနောက်တစ်ခုကကျတော့ဒီဘက်မှာဘာမှထက်ဆိုင်ဟိုဘက်မှာဒီလိုမျိုးအထောက်အပံ့ပေါ်မှာမူတည်နေရတဲ့ဟာပိုကောင်းနေဆိုတဲ့လူတွေလည်းရှိကောင်းရှိနေတာပဲ
ဆို
တော့ဒါမှလည်းကျွန်တော်ပြောကျွန်တော်တို့တွေ့ရတဲ့လူကစတန်နဲ့တမားတွေဖြစ်နေတယ်ဒါတဲ့ပင်လာတည်းရဲ့စီစဉ်ပေးမှုကြောင့်တွေ့ရတာလေကျွန်တော်တို့ကိုယ်တိုင်ကလူရွေးလို့မရအောင
်
ကျွန်တော်ကိုယ်တိုင်လည်းသွားပြီးတော့ပြန်လည်းမသွားပြီးတော့လုပ်လို့လည်းမရအောင
်ဒီလိုသွားရောက်တာမှာအာဆီယံနိုင်ငံအတွင်းရေးမှုအပြင်ဗီယက်နမ်အင်ဒိုနီးရှားစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တယ်လို့ဦးချမ်းအေးကပြောပါတယ်ဒီတွေ့ဆုံမှုအတွင်ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုမြန်မာအစိုးရကဘာကြောင့်လက်မခံတာလဲဆိုတာကိုလည်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းအေးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုတော့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးထားပါတယ်ရှင်